ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းကာကစ်ဒေသမှာပြေးခဲ့တဲ့တောက်ကြားနေကပြင်းထန်တဲ့ထိုးစစ်တွေဆင်နွှဲပြီးတော့ရွာ9ရွာထဲမှနေသိမ်းပိုင်နိုင်ခဲ့တယ်လို့ရုရှားစစ်ဘက်ကပြောပါတယ်။တနင်္ဂနွေနေ့တုန်းကနေဆက်နေရာ9ခုမှာရုရှားစစ်တပ်က22ကြိမ်အထိထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးလက်ရှိအချိန်ထိဆက်လက်တိုက်ခိုက်နေတဲ့နေရာက14ကြိမ်နေရာရှိတယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။ကာကစ်ဒေသတွင်အခြေအနေတွေရှုပ်ထွေးပြီးတော့အချိန်အဟုန်နဲ့ပြောင်းလဲနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းရန်သူရဲ့မော်တော်ဂျီရီကြောက်ရောက်ပောက်ကွဲခဲ့တဲ့မြို့နယ်ရွာပေါင်း30ကျော်ရှိတယ်လို့ကာကစ်ဒေသအုပ်ချုပ်ရေးမှူးအိုလန်ဆိုင်ယာဟော့ဖ်ကသူ့ရဲ့လူမှုဆမင်နာမှာသတင်းလာနေကရေးပါတယ်။ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိတယ်လို့လည်းပြောပါတယ်။ရုရှားစစ်လေယာဉ်တွေကကျဲချခဲ့တဲ့ဘုံတန်တဲ့ဧရိယာတချို့လည်းရှိနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်မှုစတင်ခဲ့တဲ့အချိန်ကစလို့လက်ရှိအချိန်ထိအိုးအိမ်ဆုံးခွာထွက်ပြေးရသူက6000ကျော်ရှိတယ်လို့လည်းသူကပြောပါတယ်။စစ်မဖြစ်ခင်ကလူဦးရေ2500ရှိတဲ့ဗော်ချန်ဆက်နဲ့စပ်မြို့မှာအခုတော့လူ300-300လောက်ပဲကျန်တယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့ကမြို့ရဲကဘုံတွေအကြီးကျယ်ကျရောက်ပြီးတော့မြို့ရဲကအိမ်တွေမီးဘေးတင်ခဲ့ရတယ်လို့လည်းအုပ်ချုပ်ရေးမှူးအိုလက်ကပြောပါတယ်။